ဒီကဘာလုံးကိုဗစ် -19 ကာယောဂါပြဿနာဖြေရှင်းနေရတဲ့မှာအစိုးရရဲ့အနေနဲ့စိတ်ကျန်းမာရေးကိုလည်းအာရုံစိုက်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကိုဗစ် -19 ကြောင့်မိသားစုတွေလူမှုအသိုင်းအဝိုင်းတွေမှာနောက်ထပ်စိတ်ဒဏ်ခံစားကြရတယ်လို့ဆိုပြီးအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်တာပါ
။ The COVID-19 virus is not only attacking our physical health, it is also increasing psychological suffering.
ကိုဗစ် -19 ကာယောဂါကြောင့်ကိုယ်ကျန်းမာရေးတွေမဟုတ်ဘဲစိတ်ကျန်းမာရေးကိုပါအကြီးအကျယ်ထိခိုက်ခံစားကြရတယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောသွားတာပါ။ကျန်းမာရေးဝန်ထမ်းတွေ၊စိတ်ရောဂါအခန့်ရှိသူတွေ၊ကာယောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတယ်လို့သူကပြောပါရယ်။လက်ရှိကျုံးနေရတဲ့ကာယောဂါအတွင်းစိတ်ကျန်းမာရေးပြဿနာကိုလည်းကင်တွယ်ဖြေရှင်းကြဖို့အစိုးရတွေ၊လူမှုအခြေပြုအဖွဲ့တွေကျန်းမာရေးအာဏာပိုင်တွေကိုအတွေ့အမှုချုပ်ဂူတာရက်စ်ကတိုက်တွန်းပါတယ်။နေရာတိုင်းလူတိုင်းအနေနဲ့စိတ်ကျန်းမာရေးဆိုင်ရာအကူအညီရရှိမယ်ကဘာကြီးဖန်တီးဖို့အတွက်ကုလသမဂ္ဂကခံရမှမှာတန်တိတ်ခံချထားတယ်လို့လည်းပြောပါတယ်။လောလောဆယ် COVID-19 ရောဂါကူးစက်သူကဘာတော်မှာ 4.3 တန်းကျော်နဲ့တေဆုံးသူ3သိန်းလောက်ရှိတယ်လို့ကဘာကျန်းမာရေးအဖွဲ့ WHO ကပြောထားချိန်မှာကုလသမဂ္ဂအတွေ့အမှုချုပ်ကအခုလိုမျိုးစိတ်ကျန်းမာရေးထိခိုက်မှုအပေါ်အာရုံစိုက်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။